အခုလာကုန်မှာစတင်ကျင်းပတော့မယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးညီလာခံတက်ရောက်မယ့်အစုအဖွဲ့ဝင်တွေပါတီအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။လောလောဆယ်မှာတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေက18ဖွဲ့ကိုဖိတ်ကြားထားပြီးနိုင်ငံရေးပါတီအစုအဖွဲ့ကတော့2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီ22ပါတီကိုဖိတ်ကြားထားတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ31ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်တက်ရောက်မဲ့ကိုယ်စားလှယ်တွေကိုဒီရက်ပိုင်းအတွင်းမှာဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အစုအဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှစ်ဖွဲ့မှာအပါအဝင်ဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကညီလာခံအတွက်ဖိတ်ကြားစာကိုမနေ့ကရရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကအခုလိုပြောပါတယ်။
all the kanyasi ba yi khanya a naw song again phat man yauk chi la do di chanaro ddk si yong ga ya chat yauk la da ma me nya phit par le si khaw su nei chan yin la khan 27 ya tu pin lo tat pho bo no a la ddk si ya ni le chen po la da bo si ya win twa cha ma lo a long twa ma 30 ya ni yauk twa ya ma phit par le
NCA ကိုလက်မှတ်မီထိုးသေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council ကအဖွဲ့ဝင်ခုနှစ်ဖွဲ့ကိုတော့ညီလာခံပူးတွဲကျင်းပရေးကော်မတီမှပါဝင်တဲ့သူတို့ကိုယ်စားလှယ်တွေကဥဆောင်ဖိတ်ကြားဖို့အစီအစဉ်ထားကြောင်း UNFC ရဲ့တွဲဖက်အတွင်းမှဦးထွန်းစော်ကပြောပါတယ
်ဖိတ်ကြားစာကတော့ကျွန်တော်တို့ကျင်းပရေးပူးတွဲကော်မတီမှပါဝင်ပြီးဖြစ်တဲ့အတွက်လေဒီဖိတ်စာကတော့အဲ့ဒီကျင်းပရေးပူးတွဲကော်မတီကနေတောင်းခွဲပြီးတော့မှပို့ကြတာပေါ့နော်။ဆိုရင်အစိုးရဘက်ကဖိတ်တဲ့ပုံစံမဟုတ်ဘဲနဲ့ကျင်းပရေးပူးတွဲကော်မတီကဖိတ်ကြတဲ့ပုံစံလုပ်ပါတယ်။အဲလုပ်တော့ဖိတ်စာကအဲ့မှာကျွန်တော်တို့ကိုယ်တိုင်ပါဝင်ပြီးဖြစ်တယ်ပေါ့လေ။ဆိုရင်တစ်ဖွဲ့ချင်းစီကို UNFC ဘက်ကနေပြီးတော့မှတောင်းဝင်ယူပြီးဖိတ်ကြသွားမယ်ပေါ့လေ UNFC ဖွဲ့ဝင်ဖွဲ့စည်းတွေကိုပေါ့။အဲ့လိုစနစ်နဲ့တွားဖို့ရှိပါတယ်။
လောလောဆယ်မှာတော့အစိုးရတက်မတော်နဲ့ CA ပြိပခတွေဆက်လက်ဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအန်းပလောင်တက်ဖွဲ့ MNDA ခေါ်ကုကန်တက်ဖွဲ့နဲ့ AA ခေါ်ရခိုင်တက်ဖွဲ့တွေပါဝင်တက်ရောက်ရေးဟာမရေမရာရှိနေစေဖြစ်ပါတယ်ဒီရက်ပိုင်းအတွင်းမှာ NDAA ခေါ်မိုင်းလာအဖွဲ့ကနေတဆင့်ဒီအဖွဲ့၃ဖွဲ့ကိုဖိတ်ကြားစာပေးပို့ထားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့မိုင်းလာအဖွဲ့ကတော့အခုချိန်ထိဖိတ်ကြားစာမရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ်
သူမတို့ကတစ်ဆင့်အစကဆက်ရတာဆက်ရပြီးတော့ဆွေးနွေးတာတော့ရှိတယ်ဒါပေမဲ့ဖိတ်ကြားတာတော့အဲ့ဒီစာသွန်းမသိဘူးအဲကျွန်တော်တို့စီမံမရဘူ
း PSLF TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကတော့အစိုးရကညီလာခံတက်ရောက်ဖို့ဖိတ်ကြားမယ်ဆိုရင်သူတို့အဖွဲ့၃ဖွဲ့အနေနဲ့တက်ရောက်ဖို့ရှိကြောင်းပြောပါတယ်အဲ
ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့၃ဖွဲ့စလုံးကတက်ဖို့ရှိပါတယ်ဖိတ်ကြားလာမယ်
27ရာစုပင်လုံကိုတက်ရောက်ဖို့ဆုံးဖြတ်တာကတော့ငင်းချဲရေးကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဖြစ်ပြီးရက်ကပ်ပြီးမှဖိတ်ကြားလာရင်တော့ခီးသွွားရေးအတွက်အခက်အခဲရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်ပြည်ထောင်စုငင်းချဲရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးပါတီအစုအဖွဲ့ကတော့အဓိက2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီ22ပါတီကိုဖိတ်ကြားထားပြီးဖြစ်ကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးအစုအဖွဲ့ရဲ့အတွင်းမှစိုင်းကြော်ညွန့်ကအခုလိုပြောပါတယ်
။တဲ့နိုင်ငံရေးပါတီအစုအဖွဲ့ကကျွန်တော်ဖိတ်ခိုင်းလိုက်တာနဲ့ကျွန်တော်လမ်းဖိတ်ထားတာပါလေ။22ပါတီပါပဲ။
2015ရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီ80ကတော့ကိုယ်စားလှယ်5ဦးသာတက်ရောက်ဖို့အစိုးရကတတ်မှတ်ခဲ့တာကိုလက်မခံပဲတပါတီကိုကိုယ်စားလှယ်တယောက်နှုန်းတယောက်ခွင့်ရဖို့အတွက်တင်ပြထားပါတယ်ဒီကနေ့အထိတော့အစိုးရဘက်ကဒီတင်ပြချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပါဘူး